ကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ကြီးဗျာ။ယနေ့ည1385ခုနှစ်တကူလဇန်4ရက်2024ခုနှစ်အေဗီလ12ရက်တောက်ကြနေ့ညဓမ္မဒါနကုသိုလ်ရှင်ဖြစ်သောဥခင်အောင်မြေဒေါ်အေးတန်သာသမီမြေမိသားစုမှဒေါ်အေးတန်ဤမွေးနေ့တရားလူဦးအားကာအောင်ဒေါ်အေးမြတ်သူသမီးဒေါ်ဝင်တင့်တယ်မိသားစုရန်ကုန်မြို့တော်မှစီရင်ကျင်းပပြီးတော့အတော်အွန်လိုင်းဓမ္မတပင်နဲ့ဆက်လင်၍ကျေးဇူးတော်ရှင်ပါမခွတ်ကျုပ်ဆရာတော်ဖရာကြီးမှတရားဒေသနာတော်များဟောကြားချီးမြှင့်ပေးသနာတော်မူပါယံဖရာကြီးတော်ခြေတော်ဆုံးဥခ၍ယိုသေးစွာလျှောက်ထားအပ်ပါသည်ဖရာ
ထောက်သုံးရရှိစက်တာကိုနေကိုယ်လာစံလေးရဲ့၂၀၂၄ခုနှစ်အေဗီလာစနေရက်တောက်ကြနေ၌အွန်လိုင်းမှာဟောကြားတော်ဒွာယဝိပဒနာရှုပွားဤအပိုင်ငါတရားဒေသနာတော်ဒွာယစရာအစေပိုင်နှစ်ခုရှိတယ်တရားဆုံးလို့ဆိုလို့ဝိပဿနာရှုတဲ့အခါမှာယသဗျာကတွာယတုတ်တယ်မှာအစုံမောင်း၆ဆုံးဟောတာဖြစ်တယ်အဲ့ဒါကိုယ်တဏမှာရှိတဲ့အရာလေးပဲဖြစ်တယ်ကိုယ့်ကိုယ်တတိမထာမိလို့အဲ့ဒါကိုယ်တတိထာမိအောင်ဝိပဿနာရှုဝိပဿနာဆိုတာလွယ်မတဲ့အသည့်တစ်ခုကိုအမှန်မြင်အောင်ရှုရတဲ့အရာဖြစ်တယ်လူတွေမှရှိတဲ့ယုံနံကိုပဲလူတွေမှရှိတဲ့ယုံနံကိုပဲလူတွေကသတ္တဝါတို့သွားထင်တာတကယ်ရတော့ပေါင်းဆက်တာပြီးတော့ကြောင်နဲ့အကျိုးဆက်ဆက်ပြီးတော့လှုပ်ရှားနေတာဖြစ်တယ်။တခုတည်းဆိုရင်ပါစွာအာမမရှိဘူး။ဘာတဲ့ဥပမာတူလို့ဆိုလို့ရှိရင်ရိုဘော့ဆိုတဲ့စေယုလေးကိုကြည့်။အထက်ကဘက်တရီနဲ့လှုပ်ရှားနေတာဖြစ်တယ်။လှုပ်ရှားနေတဲ့အခါကျတော့သတ္တဝါလုံးထင်နေကြတာ။တကယ်တော့မဟုတ်ဘူး။နန္ဒယာမှာပြပေါ်လာတဲ့အတိုင်းယုတ်တရားကြီးကလိုက်လှုပ်ရှားနေတာယုတ်တရားကြီးကသူ့တဘာဝအရသူ့ဘာမှမသိဘူးနော်ရိုဘော့ဆိုတဲ့ဆေးယုတ်ကလည်းသူ့ဘာမှမသိဘူးယုတ်တရားကြီးကလည်းပဲလူရဲ့ခန္ဓာကိုယ်မှာဘော်ဒီလို့ခေါ်တဲ့ယုတ်တရားလည်းဘာမှမသိဘူးစိတ်ကနေဘက်ထရီနဲ့လာတဲ့တူတဲ့စိတ်ကပြပေါ်လာတဲ့နောက်မှာသူ့ရဲ့လှုပ်ရှားမှုတွေပါနေတာဖြစ်တယ်နှစ်ခုပေါက်လိုက်တဲ့အခါကျတော့သူကလှုပ်ရှားမှုတွေဖြစ်လာတယ်။အဲ့ဒါကိုကြည့်ပြီးတော့သတ္တဝါလို့ထင်နေတာ။နော်။စဉ်းစားကြည့်လိုက်။ကနေ့ကကလူတွေကပြောရင်တော့ပူနာလဲတိုက်တယ်။ပေါက်လို့လို့ဆိုတော့စဉ်းစားတတ်တာတဲ့။တကအရိယတူသွားရလိုက်သူကသူပွင့်သွားတယ်။နော်။မိရလဲတူသွားလိုက်အဲ့နဲ့လင်းသွားတယ်။မိနဲ့မိရလည်းပဲပူတောက်လာပဲရတယ်ပဲလူစဉ်းစားတတ်တာလည်းပဲလူနန္ဒရောက်လိုက်တာလည်းပြီးသွားတဲ့အတန်အဲ့တဘောပဲမှာတော့တရားမဟုတ်ဘူးလောတုမရှိဘူးလောတုမရှိဘူးတဘာဝတရားတွေဆက်ဆက်ပြီးတော့ဖြစ်သွားတာအဲ့ဒါလူစဉ်းညနိုင်ဖို့လို့အနုမုစေလူတွေမှာငါလုတ်တယ်လို့ထင်နေတာတကယ်တော့ငါလုံးတာတခုမှမရှိဘူးเนาะအဲ့ဒီငါလုံးတဲ့လို့ထင်တာကြောင့်ဘုလို့ယသဗျာကအနတ္တလက္ခဏာတို့ကိုဟောရငါလုံးတဲ့ထင်နေတာငါဆိုတာမရှိဘူးဘက်ထရီနဲ့ဆေးရုံနဲ့ဘက်ထရီစွာအနဲ့ဆေးရုံဟာလှုပ်ရှားတယ်သွာလာတယ်ဆိုတာဖြစ်တယ်လို့ပဲနတ္တရားနဲ့ယုတ်တရားပေါင်းလိုက်လို့ဖြစ်လာတာဒါပြည့်နတ္တရာကြီးတသက်ဖြစ်နိုင်လားဆိုဖြစ်ဘူး ရှုပ်တရားကြီးတက်တက်ဖြစ်လာလို့ဆိုဖြစ်ဘူးဒါလူတွေမှပြောတာပေါ့တော့လူတွေမှပြောတာသတ္တဝါတွေထဲမှာရှုပ်မရှိတဲ့သတ္တဝါရှိတဲ့နာနာရှိတဲ့ဟိုရုပ်မရှိတဲ့သတ္တဝါရှိတဲ့ရုပ်ကြည့်ရှိတဲ့သတ္တဝါရှိတဲ့အဲ့ဒါတွေကတော့ဒီသမထကျင့်ခြင်းရဲ့စွမ်းအားတစ်ခုနဲ့ပေါ့စ်လုပ်တာသာဖြစ်တယ်ဟောပေါ့စ်လုပ်တာလည်းစဉ်လူတွေနားလဲတော့တယ်နန္တရားကိုလည်းပေါ့စ်လုပ်လိုက်တယ်ယထာတဲ့လို့ပြောဟောအကြောင်းကိုဖယ်လိုက်ရက်ဆိုင်တာဖြစ်သွားတယ်အတိညတဆိုတဲ့တတဝါကြတော့နန္တရားတွေကိုပေါ့စ်လုပ်တာပဲပေါ့စ်လုပ်တာတော့တတ္တမကုန်မချင်းယုတ်ကြည့်ပဲတတံစီတဲ့ကာမနတ္တရာဖြစ်လာတာတခါအတိညာအရူပပြမဆာနဲ့တမာတိစွာအနဲ့ယုတ်ကိုပေါ့စလုပ်ထားလိုက်တာရှုတရားဖြစ်ဖို့အကြောင်းတရားတွေကိုရဆိုင်ပြလိုက်တယ်ရဆိုင်ပြလိုက်တော့နာညိပဲဖြစ်တယ်လူတွေကြတော့အဲ့လိုမဟုတ်ဘူးယုံနဲ့နှစ်ခုပေါင်းဆက်ပြီးတော့ဖြစ်နေတာနှစ်ခုပေါင်းတာမှဖြစ်တာနော်နှစ်ခုပေါင်းတာမှဖြစ်တာအဲ့တော့နှစ်ခုပေါင်းမှဆိုတဲ့နေရာမှာလူတွေရဲ့အာယုနဲ့ဆက်သွဲတဲ့ဩဂဏ်တွေကိုကြည့်လိုက်စိတ်ဖြစ်လာတာဟာသူ့တစ်ခုတည်းနဲ့ဖြစ်တာမဟုတ်ဘူးစိတ်ဆိုတာထာဝရရှိနေတာလည်းမဟုတ်ဘူးသူ့ဟာသူဖြစ်လာတာလည်းမဟုတ်ဘူးလူရဲ့ခန္ဓာကိုယ်ထဲမှာ install လုပ်တာလည်းမရှိဘူးစိတ်ကို install လုပ်တာမရှိဘူးအော်မရှိဘူးဆိုတာသိကြအောင်ကိုယ့်ကိုသိအောင်ကြိုးစားရအဲ့ဒါဝိပဿနာပဲနော်အဲ့ဒါကိုတွေ့အောင်ရှာတရားရှာကိုမှတွေ့ဆိုတာကိုယ့်ကတည်းကမှတကယ်ရှိနေတာလားအထင်အမြင်လားတချို့ကကြတော့အထင်အမြင်ပဲတကယ်ရှိတာမဟုတ်ဘူးလေတကယ်ရှိတယ်မဟုတ်ဘူးအဲ့တော့ကြည့်ပြုလို့သူမရှိဘူးပြုလို့သူဟိုအတာကိုပြုလို့သူလို့လည်းခေါ်တယ်ခံစားသူလို့လည်းခေါ်တယ်ကာရကဝိရကဝိတ္တိမမပြောတာတဲ့စကားလေးကအမှန်မြင်နေဆိုတာကမ္မတ္တကာရကောနတ္တိအလုံးတစ်ခုပြုလို့သူဆိုတာမရှိဘူးကိုယ်ခန္ဓာကိုယ်ထဲမှာပြုလို့သူဆိုတာလည်းမရှိဘူးနော်ပြုလို့သူမရှိဘူးသာပါတော့ပြည့်စည်နေရစီရပါလားမြင့်တာမြင့်တာသူဆိုတာမရှိဘူးကြားတာသူဆိုတာမရှိဘူးအနံခန္ဓာသူဆိုတာမရှိဘူးအယတာခန္ဓာသူဆိုတာမရှိဘူးထိတွေ့တာသူဆိုတာမရှိဘူးစိတ်ကူတာသူဆိုတာမရှိဘူးအဲ့ဒါလေးကိုအကုန်လုံးညွန့်ပြောတာကာရကပြုလို့သူမရှိဘူးခန္ဓာသူဆိုတာလည်းမရှိဘူးပြုလို့သူဆိုတာအကြောင်းတရားကိုပဲခေါ်တာခန္ဓာသူဆိုတာဖြစ်ပေါ်လာတဲ့အကျိုးတရားကိုပဲခေါ်တာ။ဆိုလိုတာကအကြောင်းနဲ့အကျိုးပဲ။အကြောင်းရှိလို့အကျိုးဖြစ်တယ်လို့သိရအောင်။အဲ့ဒါကိုသိအောင်လို့ယသဗျာကတွားရတုတ်တန်ကိုခေါ်တာ။အဲ့ဒီတွားရတုတ်တန်ကအစုံမောင်းနော်၆စုံရှိတယ်။၆စုံရှိတယ်။မျက်စိနဲ့အစင်ကတစုံနာနဲ့အသံကတဆုံနှာခေါင်းနဲ့နာကတဆုံလျှာနဲ့အရသာကတဆုံခန္ဓာကိုယ်နဲ့အထီးတွေကတဆုံစိတ်ကူးကြံစီမှုနဲ့အတွေ့အာယုံကတဆုံစိတ်နဲ့အတွေ့အာယုံကတဆုံအလိုပေါက်လိုက်တဲ့အခါကျတော့6ဆုံအဲ6ဆုံကိုရှူတာပဲဆက်ဆက်ကတုံလို့လေဒါဝယ်ချေခန္ဓာအလိုကမ္ဘာတန်ရှိတဲ့ကပါအသေးစိတ်ဆိုရင်တော့ဝဲချိကံမှာနော်တော့ဝဲချိကံအဲ့တော့မျက်စိနဲ့ပတ်သက်ပြီးတော့ရှင်းပြီးပြီးနားနဲ့ပတ်သက်ပြီးတော့လည်းရှင်းပြီးပြီးနှာခေါင်းနဲ့ပတ်သက်တာလည်းရှင်းပြီးပြီးဒီကနေ့လက်ရာနဲ့ပတ်သက်တာကိုရှင်းရအောင်မျက်စောပြဟောတာအခုစီဟောတာပေါ့လက်ရာဆိုတာနဲ့ပတ်သက်ပြီးတော့လူတွေမှာအရာသာတစ်ခုစားလိုက်လို့ရှိရင်ကောက်နေဆိုးတယ်ချိုးတယ်ငတ်နေချင်းနေစားရဖြစ်အသိစိတ်တွေဖြစ်တာ အဲ့ဒီအသည့်စိတ်ကရှားတဲ့မှာရှိနေတာလားဘာကြောင့်ဒီအသည့်စိတ်ကပေါ်လာတာလဲဆိုတာကိုနားလည်အောင်ကိုကိုအချိန်ချင်းတက်တက်သင်ချစဉ်းစားရမှာဖြစ်တယ်နော်အဲ့ဒီစဉ်းစားလို့သဘောပေါက်သွားပြီဆိုရင်တော့ဓာဝိပဒနာအခြေခံသဘောပေါက်သွားတဲ့ညံ့ကညာတာပြိညာလို့ခေါ်တယ်သိစရာကိုသိလိုက်တာပဲမှာတော့ကိုခန္ဓာကိုယ်မှာရှိနေတာပဲနော်အဲ့ဒါကိုသစ္စာပြဘယ်လိုဟောလို့ဆိုတော့စီဝင်စာပဋိစာရတိစာဥပ္ပစ္စတိစီဝဝိညာဏစီဝဆိုတာအရသုံးပြောရင်လျာဟုတ်ပြောတာနော်လျာဟုတ်အဲ့ဒီလျာဆိုတာလူတွေပြောနေတယ်ပဇာတဲမှာရှိပြီးလှုပ်ရှားနေတာဤတစ်ခုလုံးကိုပြောတာမဟုတ်ဘူးဒီကြတော့အဲ့တော့လည်းမခေါ်ဘူးလားဆိုခေါ်ရတယ်နော်တကယ်အရာသာကိုခံယူနိုင်တဲ့နေရာကရှားရဲ့လေကောင်မှာအရာသာတည်တဲ့နေရာမှာဇီဝပတာရယုတ်ဆိုတာကံကြောင့်ဖြစ်လာတာနော်တမန်တမန်တာတဲ့ကြည့်ဖို့တမန်တာတဲ့ကြည့်ဖို့ဆိုပါစို့လည်းနဲ့စာကဲလို့ငါနဲ့ဆိုတာမသိဘူးလက်ဘွားတဲ့တကြထဲလို့ချိုးတယ်ဆိုတာမဖြစ်ဘူးနော်လက်ဘွားတဲ့မှာတပည့်ကြီးညစ်ချင်လို့ငါနဲ့ဆိုတာမသိဘူးခံယူနိုင်ခြင်းမရှိဘူးလေကျန်နေရတယ်ရှားဘောရောက်လို့ရှိရင်ချိုးတယ်ချင်တယ်ငါနဲ့ခါတယ်ကိုသိတာအဲ့ဒါထူးခြားတဲ့ကယုန်ကူရှိတာအဲ့ဒီတနေ့ရပဲရှိတယ်နော်အဲ့ဒါကိုသိချစဲတာဒါရှိတရားပဲတချို့ကဒါကိုပဲပြည့်ညတ်လို့ထင်နေသေးတယ်ပြည့်ညတ်နဲ့ကင်လို့ကဘယ်မှမရဘူးနော်ပရမတ်ဆိုင်ဆိုင်သိတာကြတော့ဥရိယပြညာပြသိပါဒီကပဲစာမှာပဲအကုန်လုံးနော်ဒီကပဲစာအဲ့တော့မြတ်စွာဘုရားဟောတာလားအရာသုံးစကားလို့ပဲဟောတာပဲစီဝင်းစလျာကိုလေရတ္တိစရှားဖို့ရောက်လာတဲ့အရာသာကိုလေပဋိစ္စအစွဲပြု၍စီဝဝိညာဏလျာကိုမိဖြစ်တဲ့အတိစိတ်တိဥပ္ပစ္စတိဖြစ်တာဖြစ်တော်တဲ့စကားလို့ပဲနော်ဖြစ်တော်တဲ့စကားလို့လျာရဲ့လျာဘောရောက်လာတဲ့အရာသာလျာဘောရောက်တဲ့အရာသာကိုပြောတာလျာဘောမရောက်ပဲနဲ့အနေနဲ့ထဲတိုင်းသိပါပါပုတ်တာနော်ဒါကြောင့်လျာရဲ့လျာဘောကိုရောက်လာတဲ့အရာသာရဲ့ဒီနှစ်ခုပေါင်းမှချူရဲခြင်းနဲ့ငတ်နဲ့ဆက်တဲ့ခါရဲဆိုတဲ့အရာသာကိုသိတဲ့စိတ်အပေါ်လာပဲအနေပေါ်လာတာလို့ဆိုရှားဘောကပေါ်လာတာပဲ။နော်ရှားဘောကပေါ်လာတာ။သူတို့ပြောကောင်းပြောလိုက်မယ်။ဥနောက်ကတည်တာလို့ဘာလို့ပြောကောင်းပြောနေ။စီဝဝိညာဏလို့ပြောတာ။ရှားမရှိပဲနဲ့ဥနောက်ကတည်လို့မရဘူး။ဆိုလိုတာကဥနောက်ကရှားဘောကမတော်တာ။နော်။ကိုယ်ကလည်းစဉ်းစားကြည့်ပေါ့။ရှားဘောကဒီချိုးတဲ့ခြင်းနဲ့ငတ်နဲ့အရာသာရောက်မှအုံနောက်ကတိလို့ရအဲ့တော့သူကအရင်ကြအုံနောက်ကအရင်ကြလားလျာကအရင်ကြလားဆိုလျာအရင်ကြတယ်အုံနောက်ကတကူတဲ့ရှိနေတာပဲလက်ဘွားဘောတင်တာတဲ့သမီးရသေးကလက်ဘွားကခြင်းနဲ့လို့မသိတာအတွေ့အကြုံရသူကတွေ့ရလေဒါခြင်းနဲ့ကျန်စေတာလည်းတူသွားတယ်တမရသေးကြတော့ချိုးသွားတော့နော်ချိုးရခြင်းနဲ့ဆုံးပြတ်လို့မမရတာမျက်စိကကြည့်ရုံနဲ့ဆုံးပြတ်လို့မရဘူးနော်အဲ့တော့ဆိုလိုတာကလူမပျက်စီးမှုမရှိတဲ့နော်မဲဖြစ်တဲ့လျာနဲ့ရှိရမယ်လျာကပျက်စီးနေရင်တော့လည်းမကြောက်ဘူးတချို့ရတာမသိတော့ဘူးဆိုတာလည်းရှိတယ်အဲ့တော့နော်မေအနေထားရှိတယ်လျာရှိရမယ် တရားပေါ်မှာအရာသာရောက်လာရမယ်ဒီနှစ်ခုကိုအကြောင်းပြုမှာတရားပေါ်မှာဖြစ်တဲ့စိတ်တွေပေါ်လာတယ်နှလုံးသားနဲ့မဆိုင်သေးဘူးဒီချိန်မှာနော်ဘာဖြစ်လို့မဆိုင်တာလို့ဆိုတရားကသွားရတယ်ဉာဏ်တရားအကုန်ရှာမရှိရင်တလုံးဝမဖြစ်ဘူးပုထင်ရှားတာပြောပြမယ်ဆိုရင်မျက်စိနဲ့အစဉ်ဆိုတော့မျက်စိရဲ့မျက်စိရှိရောက်လာတဲ့အစဉ်ရဲ့နှစ်ခုနော်မျက်စိရှိရောက်လာတဲ့အစဉ်ရဲ့မျက်စိရဲ့အဲ့ဒီနှစ်ခုဆုံးလိုက်တဲ့အခါကျတော့မျက်စိပေါ်ဖြစ်တဲ့စိတ်ကဖြစ်လာတယ်အဲ့ဒီစိတ်ဒီမျက်စိမှာဖြစ်လို့သက္ကဝိညာဉ်စိတ်လို့ခေါ်တာအခုဒီစိတ်ကျတော့လျာတဲ့ပကင်းလို့လျာပေါ်မှာဖြစ်တာဖြစ်သောကြောင့်ဇီဝဝိညာဏဇီဝဆိုတာသူ့ရဲ့ဖြစ်ရတာလူတွေဟာအတန်ကြာရင်သိတယ်လေဒါကသေနတ္တပဲဒါကမြောက်တံပဲဒါကစီတံပဲဒါကဆောင်းတံပဲခွဲချလို့ရတယ်လေနော်ခွဲချလို့ရစီရထွက်တဲ့အတန်ကိုစီတံဆောင်းကထွက်တဲ့အတန်ကိုဆောင်းတံအဲ့ဒါလို့အတန်ကိုခွဲချသိတယ်လို့ပဲအရာသာကိုသိတယ်ရှာကနေမှတိတာဖြစ်တော့ကြောင်းရှာပေါ်မှမိဖြစ်တဲ့စိတ်လေးကိုဇီဝဝိညာဏစိတ်လျှာပေါ်မှဖြစ်တဲ့စိတ်ဒါကနှလုံးသားပေါ်မှဖြစ်တာမဟုတ်ဘူးခရိယာမှဖြစ်တာမဟုတ်ဘူးလျှာပေါ်မှဖြစ်တာနော်လျှာမကောင်းရင်ဒါတွေပဲဖြစ်တော့မျက်စိကန့်သွားတဲ့ပုဂ္ဂိုလ်ဟာသက္ကဝိညာဉ်စိတ်ဆိုတာမဖြစ်တော့ဘူးနာကန့်သွားတဲ့ပုဂ္ဂိုလ်ဟာသောတဝိညာဉ်စိတ်ဆိုတာမဖြစ်တော့ဘူးနှာခေါင်းကအနံ့မရတဲ့ပုဂ္ဂိုလ်ကလည်းကာတဝိတ္တစိတ်ဆိုတာမဖြစ်ဘူးအဲ့လိုဆိုလို့ရှားပြတ်သွားတဲ့ပုဂ္ဂိုလ်ကလည်းအရင်ကပြတ်သွားရင်အရာသာသိတဲ့စိတ်ဖြစ်မှာမဟုတ်ဘူးနော်အဲ့လိုဆိုလို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်လက်ပရိုစီယောဂအကြောင်းခန္ဓာကိုယ်စစ်သေးရှင်ဒီပြည့်စည်သွားရင်ထိတာသိမှာမသိတော့ဘူးမီလောင်းလည်းမပူတော့ဘူးနော်တိုက်မိခိုက်မိရင်လည်းထိမှမသိတော့ဖြစ်ကုန်စင်စေရှင်ပြတ်သွားတယ်အဲ့တော့စင်စေရှင်ကစင်စတိလက်ရပေါ်မှာစင်စေရှင်ရှိနေတယ်အဲ့ဒီရှိမှခါရဲဆိုတဲ့အသည့်ချိုးရဲဆိုတဲ့အသည့်နော်ချင်းနဲ့ဆိုတဲ့အသည့်ဒီအသည့်တွေအဲ့ကြမှာဖြစ်လာနှုတ်ဘူးဆိုဒီအသည့်တော့မဖြစ်ဘူးအဲ့တော့ဒါကိုတိချာလောက်အောင်စဉ်းစားမြတ်စွာဘုရားရဲ့အဆုံးအမတရားတွေကတပ္ပဋိဋ္ဌိအမှန်မြင်မှုအတွက်ပါလို့အောင်နဲ့သမသင်္ကပ္ပအမှန်တိုင်းတွေးမှန်အောင်တွေးနိုင်ရမယ်နော်သမသင်္ကပ္ပဆိုတာတွေးတာတွေးရမှာတွေးဖို့လေစူးစမ်းရမယ်သမဝရမှာသမတတိကိုတွေးတဲ့အကြောင်းအရာနဲ့စိတ်နဲ့ဆုံးနေရမယ်တခြားတွေ့နေလို့မရဘူးလေဒါပဲတွေ့ရမယ်သမတ္တိဒီပေါ်ပါပဲစိတ်ဆိုင်ထားတာ focus လုပ်ထားတာသမတ္တိအလုံးစုံနေတာနော်အဲ့ဒါကိုဟောရမြတ်စွာဘုရားကစီဝိဉ္စလယကူလေရတိစချုချင်းစခအငံလို့ဆိုတဲ့အရာသာကိုလေအရာသာပြုအရာသာတို့ကိုလေပဋိစ္စအစွဲပြု၍ဇီဝဝိညာဏလျာမှဖြစ်တဲ့အတိစိတ်သည်ဥပ္ပစ္စတိဖြစ်ဒါရှားပါဖြစ်တဲ့အတိစိတ်ခေါ်တယ်။နော်လျာပါဖြစ်တာလျာမရှိရင်မသိဘူး။အဲ့ဒါကြောင့်ဒီမှာတရားနှစ်ခုကိုပြောလိုက်တာတစ်ခုတည်းမဟုတ်ဘူး။ရှားနဲ့ရှားဖို့ရောက်တဲ့အရာသာအဲ့ဒီနှစ်ခုပေါင်းလိုက်တာအဲ့တော့ဒီနေရာလေးမှာရှားဆိုတာဘာပြောရလဲယသဗျာဆိုလို့တဲ့ရှားဆိုတာလူတိုင်းသိတဲ့ရှားကတစ်ခုယသဗျာဆိုလို့တဲ့ရှားကတစ်ခုနှစ်ခုမဖြစ်လို့တယ်နော်ယသဗျာဆိုလို့တဲ့ရှားကစဉ်စတဲ့တန်အရာတော့သိတဲ့နေရာလေးကိုပြောတာရှားကြီးတစ်ခုလို့ဝန်ပြောတာမဟုတ်ဘူးရှာပြရူရှာအောက်တို့အတရရရသသိပ်ပတိဟုတ်လေ ဟုတ်ရှားရင်တော့မသိဘူးတည်တာလည်းကောင်းသိတာအလည်းကောင်းမှာစီဝပတာရဒါကြောင့်မလို့ဝိတုဒ္ဓိမဲ့မှကြတော့ဘလို့ရေးထားတော့ဆိုစီဝပတာတာဆိုတဲ့အရာတော့ဖန်ယူနိုင်တဲ့စီဝပတာတာဆိုတဲ့ယုတ်ဟာတဲ့ရှားရဲ့အလည်းကောင်းချက်ပွင့်ပတ်တရံရှားဆိုရတဲ့ခချုံညောင်းနေဦးရှားချက်ပွင့်ပတ်တရံအပွင့်ပတ်ဆိုတာအပွင့်နေရဲ့ပွင့်ချက်ကလေးတွေပြောတာနော်ပွင့်ပတ်တဲ့ရှိတယ်အသားပေါ်မှာပြီးပြီးတော့ဖြစ်နေတဲ့ရုပ်တစ်မျိုးလေ။နော်ရုပ်တစ်မျိုးလက်ဖွာမှလည်းမရှိဘူးမျက်စိမှလည်းမရှိဘူးနှာခေါင်းမှလည်းမရှိဘူးဒါကနားထဲမှလည်းမရှိဘူးခေါင်းပေါ်မှလည်းမရှိဘူးခြေထောက်မှလည်းမရှိဘူးလက်မှလည်းမရှိဘူးဒီတနေ့ရပဲရှိတယ်။နော်ဒီတနေ့ရတယ်ပဲရှိတယ်အဲ့ဒါကိုစီဝါလို့ပြောတယ်။အရသာတည်တဲ့နေရာလေးတခုအဲ့ဒါဘာသူကြောင့်ဖြစ်တာတော့ဆိုကံကြောင့်ဖြစ်တယ်။ကံကပဲထုတ်လို့ပြီးတယ်။ဒါကြောင့်မို့ကမ္မဇာယုတ်လို့ခေါ်တယ်။စီဝပတာရာကမ္မဇာယုတ်ဆို။အဲ့တော့ဒီယုတ်ဟာသူ့တခုတည်းနေတာလားလို့ဆိုမဟုတ်ဘူး။သူ့နဲ့အတူမဟာဘုတ်လေးပါ။ပထဝီတေအဘောတေဇောဝါယောဓာတ်ကြီးလေးပါရှိတယ်။အဲ့ဒီဓာတ်ကြီးလေးပါမှာမျက်စိနဲ့မြင်လို့ရတဲ့အစင်နှခေါင်းနဲ့နှံရှူလို့ရတဲ့အနံ့လျာနဲ့ရတာခံလို့ရတဲ့ရတာပြီးရင်ဩဇာလို့ဆိုတဲ့ယုတ်တပြူအလုံးရှိခုရှိသူနဲ့တွေ့ပြီးတော့အမြဲတမ်းဖြစ်နေတာရှိခုအဲ့တော့ကံကြောင့်ဖြစ်တာဆိုတော့နောက်တစ်ခုထပ်တဲ့စီဝိတကံကြောင့်ဖြစ်တဲ့ယုတ်ဒီမှာ protection system ရှိတယ်တခါတဲ့ပြတ်သွားရင်ပြန်ဖြစ်တဲ့သဘောနော်အသက်လို့ခေါ်တာပေါ့ရုပ်ရဲ့အသက်နှုတ်ဆိုပုတ်သွားမှလေမပုတ်အောင်ထိနေဟာကိုပြောတာဒီရှားကြီးကပုတ်သွားနိုင်တယ်သူကသူနေရုပ်ကြီးဆိုပုတ်သွားမှာအဲ့တော့မပုတ်အောင်ထိနေစီဝိတအသက်သူလည်းကံကြောင့်ဖြစ်တာအဲ့တော့အဲ့ဒီမှာကံကြောင့်ဖြစ်တာရုပ်ပေါင်းဆယ်ခုဒါကိုစီဝါတသက်ကကလစီဝါဥဆောင်နေရုပ်ပေါင်းဆယ်ခုအစုလို့ပြောတာရုပ်အစုလိုက်နေတာတခုတည်းနေလို့မရဘူးအ ਨੇ ဆုံးရှိခုသက်မဲ့တွေမှာဆိုရင်ရှိခုသက်ရှိဆိုရင်အ ਨੇ ဆုံး၉ခုဆယ်ခုအဲ့လိုနေတာနော်မျက်စိမှလည်းဆယ်ခုနားမှလည်းဆယ်ခုလက်နှာခေါင်းမှလည်းဆယ်ခုလျှာမှလည်းဆယ်ခုအဲ့ဒီပြင်တခြားကမ္မဇာယုတ်တွေပါတော့ဆိုစဉ္ဇတိဘောဓိဆိုရဲကာမတရာယုတ်ကတကုလုံးနှမ်းနေတာဒါကြောင့်ဘုကာယရှာမယောကာယပတရာယုတ်မရှိဘူးလားဆိုရှိတယ်ရှာကြိုက်ပြီးနားတယ်လေအရာသာတည်တာမဟုတ်ဘူးအဲ့ဒါနားတာတခါတခါလူတွေဟာရှာနဲ့သွားဆိုကြိုက်ပြီးတတ်တယ်ရှာကြိုက်ပြီးတတ်တာတို့ရှာဖူပေါက်တာတို့အဲ့ဒါအရာသာလည်းမဆိုင်ဘူးဟုတ်အဲ့ဒါကာပတရာကိုက်မိလို့နားသွားတာကပတာစီဝပတာမဟုတ်ဘူးအဲ့ဒါနော်မျက်စိတွေမှာပိုးဝင်တာစကုပတာမဟုတ်ဘူးမျက်စိချင်းဆက်တာစကုပတာနဲ့ပတ်ဆိုင်သူဆောင်ရတာကစကုပတာဆိုတာ reflect အရေးထင်တာပဲသူတောင်းနားကလည်းထူထူပဲနားကိုက်တာကသောတပတာနဲ့ပတ်ဆိုင်ဘူးကပတာရှိတယ်ဆိုလိုတာကပတာတကူလုံးမရှိတယ်လို့မှတ်တာအဲ့ဒါမဲ့ပိုမျိုးစေမမျိုးစေဆိုတဲ့ဘဝပတာရာတကုလုံးနှမ်းနေတယ်အဲ့ဒါပါထဲလိုက်ရင်အဲ့ဒီဘဝပုံမှာဘဝအမျိုးသားမျိုးသမီးမှာအဲ့ဒီရုပ်ပါပါတယ်အဲ့တော့ခုနကစီဝါတသက်ကကဆယ်ခုကာယပတာရာထဲလိုက်ဆက်တဲ့အဲ့ဒီဘဝပုံမှာဘဝဘဝရုပ်တစ်ခုထဲလိုက်ဆယ်နှစ်ခုအဲ့ဒါစုနေတာနော်စုပြီးတော့နေတာဒါတူရာတွေဖဲလိုက်လို့ဒါကြောင့်မလို့ရှားဆိုတဲ့ခုပြောချင်တာကစီဝါလို့ပြောလိုက်တာစီဝါပတာရာရှင်ညွှန်လိုက်တာပြတ်စွာဗျာရှားကြီးတစ်ခုလုံးပြောတာမဟုတ်ဘူးခုနကစီဝါပတာရာရုပ်လေးအဲ့ဒီပတာရာရုပ်လေးဒီပင်နဲ့ဇန်တဲ့ရုပ်၉ခုနဲ့ပေါင်းပြီးတော့ဇန်တဲ့ရုပ် 12ခုဆိုတော့နော်12ခုနဲ့ပေါင်းနေတာအတူတူပါဖြစ်တာသူတခုတည်းမဟုတ်ဘူးအလုံးပေါ်မှာမိနေတယ်ပမ်းမွင့်လေးတပွဲမှာအနတ်ထွက်တယ်ဆိုတာဒီပမ်းမွင့်လေးရဲ့အနတ်ဟာပမ်းမရှိလို့သူယက်တိမှာမဟုတ်ဘူးလေပမ်းမွင့်ရထွက်တာလို့ဆိုပမ်းမွင့်ပေါ်မှာမိပြီးတော့ဒီအနတ်ရဖြစ်ရတာတို့တူပဲစီဝဘာတာလေဇာနယုတ်တွေကိုမိပြုပြီးတော့သူကယက်တိနေတာသူကသူယက်တိတာမဟုတ်အဲ့တော့စီဝဆိုတဲ့ဘာတာယုတ်တွေဒီကံကြောင့်ဖြစ်တဲ့ယုတ်ဖြစ်တယ်ရတကြတော့ကံကြောင့်ဖြစ်တာရှိတယ်ကံကြောင့်ဖြစ်တာရှိတယ်သာပါတော့ကိုယ်ခန္ဓာကိုယ်ရှာတဲ့ရဲ့ကြီးငန်းကြီးကြီးတွေ့မှာပဲနော်အဲ့တော့ကိုယ်ခန္ဓာကိုယ်ပါရှိတာကြတော့သက်ရှိလေးအပြစ်ဘက်ကပစ္စည်းတွေကြတော့အဲ့တော့သူကကံစိတ်ဥဒ္ဓုအာဟာရအကြောင်း၄မြို့အကြောင်းဖြစ်တယ်ကံကြောင့်ဖြစ်တာရှိတယ်စိတ်ကြောင့်ဖြစ်တာရှိတယ်ဥဒ္ဓုကြောင့်ဖြစ်တာရှိတယ်အာဟာရကြောင့်ဖြစ်တယ်အလုံးဟာတူတူနေကြတယ်အလုံးဟာတူတူရှိနေကြတယ်ရတဆိုတာကံကြောင့်ဖြစ်တာဆိုတော့တရှိတတော်တွေမှရှိတယ်ကနကုမှရှိတယ်ရတာနော်ကံကြောင့်ဖြစ်တာစိတ်ကြောင့်ဖြစ်တဲ့အကြတော့ကိုယ်စိတ်ထဲမှာဖြစ်ပေါ်လာတဲ့အရာသားတစ်မျိုးစိတ်ကြောင့်ဖြစ်လာတဲ့အရာသားတစ်ခုနော်စိတ်ကြောင့်ဖြစ်လာတယ်ရတာနောက်တစ်ခါဥဒ္ဓကြောင့်ဖြစ်တာအာရကြောင့်ဖြစ်တာအဲ့ဒါကတမျိုးဆိုရတော့တကြားကြတော့ချူတယ်ကျင်းငါသိကြတော့ခါတယ်ကိုယ်တော်ရွက်ကြတော့ခါတယ်တရားဥဒ္ဓကြောင့်ဖြစ်တယ်ဥဒ္ဓကြောင့်ဖြစ်တဲ့လို့ဆိုတော့တချို့ကြတော့တဏိဘာဖောက်ပြန်ပြီးတော့အချိုးစားရတဲ့နဲ့စိတ်တွေကခါနေတယ်လို့လည်းရှိတယ်အဲ့ဒါကြောင့်စိတ်ကြောင့်ဖြစ်တဲ့အခါအဲ့ဒါကြောင့်ဥဒ္ဓကြောင့်ဖြစ်တဲ့အခါသဘာဝအာဟာရကြောင့်ဖြစ်တဲ့အခါရတ္တငြိဦးသီးတို့ကြတော့ခဏစတ်တာဒါဥဒ္ဓကြောင့်ဖြစ်တာနော်ဥဒ္ဓကြောင့်မလို့မျိုးစေနဲ့ဥဒ္ဓနဲ့အာဟာရလို့ဆိုလိုက်စတဲ့အရှိတယ်။တမယအတိကြတော့ချင်းနဲ့ဥဒ္ဓအာဟာရကြောင့်ဖြစ်တယ်။ဒီလိုပဲယူဆတယ်နော်။သူ့ကြောင့်နဲ့သူပဲ။တရှိတ္တဝါခါရာကြတော့ငါရဲမှာငါစာရင်တချို့ငါခါရာရှိနော်။ခါရာရှိမဲ့ချူရာရှိမဲ့ချင်းနာရှိမဲ့အဲ့ဒါတွေကြတော့တချို့ကကောင်ဖြစ်တယ်လို့ပြော။အဲ့တော့ရတဆိုတဲ့လူတွေပြောနေတဲ့အရာသာတိတ်ဟာအကြောင်းလေးပြောကြအောင်ဖြစ်တာအဲ့ဒီမှာကံကြောင့်ဖြစ်တဲ့လက်ရာနဲ့အကြောင်းလေးပြောကြအောင်ဖြစ်တဲ့ရတသည်သူကသူယက်တိနေတာမဟုတ်ဘူးသူကလည်းပစ္စည်းတစ်ခုပေါ်မှာမိနေရတာကျေဟင်္ဂါသည်အခါတသည်ကျေဟင်္ဂါသည်ပေါ်မှာမိနေတယ်အချင်းတသည်တမယသည်ကိုမိနေတယ်နော်အချို့တည်းတကြပေါ်မှာမိနေတခုနဲ့မိနေမှာဒါကြောင့်မို့သူကလည်းပဲရတ္တကအနေဆုံးရုပ်ရှိခုကမ္မဇာရုပ်ဆိုရင်တော့သူကမကောင်းနော်တမန်ဆိုလို့ရှိရင်ရုပ်ရှိခုကပေါ့မယ်အထက်ကလရုပ်လို့ခေါ်တဲ့ရုပ်ရှိခုကပေါ့မယ်အဲ့ရုပ်ရှိခုစားတော့တဲ့ပစ္စည်းပေါ်မှာမိနေတယ်ထညက်ပေါ်မှာတဲ့ညေဆိုတဲ့ဖွဲ့စားတဲ့ရုပ်ရှိခုကြတော့အချို့တက်။ဩ။ကျေအင်္ဂါသည်ဆိုတာကြတော့အခါတက်။စီဝူသည်တို့တမယသည်တို့ကြတော့အချင်းတက်။မိယဝုထုကိုကြည့်ပြီးတော့သူတို့အချို့ချင်းငါးရက်ရှိတယ်။အဲ့တော့လက်ရနဲ့အရာသာဒီနှစ်ခုသည်ယုတ်တရားတွေကြီးပဲဖြစ်တယ်။ငါလို့ပြောစရာအကြောင်းမရှိဘူးသူကသူဖြစ်နေတာ။နော်။ကိုယ်ကလိုက်ပြီးတော့ကိုဖန်နေတာမဟုတ်ဘူးတမယာတိကိုဖန်နေတာမဟုတ်ဘူးတဘ ဘာဝကျင်းကတိဖန်ခါနာကိုလောက်တာမဟုတ်ဘူးเนาะအဲ့တော့တဘာဝယုတ်တရားဒီနှစ်ခုပေါင်းဆက်လိုက်တဲ့အခါမှာလျာပေါ်မှာဖြစ်လာတဲ့စိတ်တစ်ခုပေါ်လာတယ်ချုံမှန်သိတဲ့ခါမှန်သိတဲ့စိတ်ပေါ်လာအဲ့ဒီစိတ်ဟာသူကသူဖြစ်လာတာမဟုတ်ဘူးလျာနဲ့အရာသာနှစ်ခုပေါင်းပြီးသွားလို့ဖြစ်တာဘယ်လိုဥပမာရအောင်ဆိုစီနဲ့လက်နဲ့လက်နဲ့စီမျက်နှာပြင်ကိုပုတ်လိုက်တဲ့ဆိုရင်လက်နဲ့စီနဲ့ပေါင်းမိသွားလို့စီတန်းညှိထွက်လာတာအဲ့ဒါလိုပဲဒီမှာလည်းပဲလျာနဲ့အရာသာဒီနှစ်ခုပေါင်းလိုက်တဲ့အခါမှာစီဝဝိညာဉ်စိတ်စွာဖြစ်လာတာဒါကုမြတ်စွာဘုရားပထမပြောတာသုံးခုနော်သုံးခုနော်လျာရဲ့လျာပေါ်ရောက်တဲ့အရာသာရဲ့အဲ့ဒီနှစ်ခုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့စိတ်ရဲ့အဲ့တော့ဒီစိတ်ဟာနှလုံးသားထဲမှာရှိနေလည်းမဟုတ်ဘူးအုံနောက်ထဲမှာရှိနေတာလည်းမဟုတ်ဘူးလျာပေါ်ကပေါ်လာတဲ့စိတ်ပဲဖြစ်တယ်နော်လျာပေါ်မှာပေါ်လာတဲ့စိတ်ဖြစ်တယ်ဒါမှမဟုတ်စီဝဝိညာဉ်စိတ်လို့ခေါ်တယ်အဲ့ဒါတွေကိုဝိပဿနာရှုခိုင်းတာဒီသုတ်တန်ကြတော့မြတ်စွာဘုရားကသမတနာဉာဏ်ကိုဥစားပေးပြီးတော့ဟောတာအခြားသုတ်တန်တွေကြတော့သမတနာဉာဏ်ကိုဥစားပေးတာမဟုတ်ပဲနဲ့ရှားဟာငါမဟုတ်ဘူးငါမဟုတ်ဘူးငါဖြစ်လာတာမဟုတ်ဘူးတဘာဝတရားဖြစ်လာတာမြတ်သားဖြစ်တယ်လို့ဆင်ញခိုင်းတာနော်အရာသာလည်းငါမဟုတ်ဘူးနော်ငါပိုင်တာလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးလို့ရှုခိုင်းတာအဲ့ဒါတွေကိုငါလို့ထင်နေမှာဆိုလို့တဘာဝတရားတသက်တာဖြစ်တယ်ကိုယ့်ကိုစဉ်းစားကြည့်လိုက်နော်လူကိုမေ့ထားလိုက်ရှာနဲ့အရာသာပေါင်းလိုက်တာနဲ့တပြိုင်နဲ့အရာသာတည်တဲ့စိတ်လေးပေါ်လာတယ်အဲ့ဒီမှာမြတ်စွာဘုရားကရှုခိုင်းတာရှာဖို့ကြည့်လိုက်ကံကြောင့်ဖြစ်တဲ့ရှာသည်ထာဝရလားခဏပဲပြောင်းနေတာအမြဲတမ်းနော်တရှိတတော်တွေမှာရှိတာလည်းပြောင်းတာပဲတမဲ့လည်းဖြစ်တာပြောင်းတာပဲမပြောင်းတာတခုမှမရှိဘူးနော်တမယာတိနေ့ကြည့်လိုက်ပြောင်းနေတာပဲလေနော်အစိမ့်စိမ့်နေရနေ့အနူကနေ့အရင်ကနေ့ပြီးတော့ဝါမဲ့တော့နောက်ကြပြောင်းတော့တာပဲကျွေးသွားတာပဲအဲ့တိုင်းပဲရုပ်တရားတွေမတ်သမီးပြောင်းလဲနေတာအဲ့ဒါတစ်ခုချင်းကိုအာရုံစိုက်ပြီးတော့ရသော်ဗျာကဝိပဿနာရှိဖို့တဲ့စီဝါအနေစာရှားဟာလောကမြဲတာမဟုတ်ဘူးဖြစ်တဲ့ပိုင်ရှိတယ်ပြတ်သွားတဲ့ပိုင်ရှိတယ်ဖြစ်မှုဆိုတဲ့အစာရှိတယ်ပြတ်မှုဆိုတဲ့အဆုံးရှိတယ်အာဒီအန္တဝန္တာအနေစာရဲ့သဘောကအာဒီအစရှိတယ်အဆုံးရှိတယ်ဒီနှစ်ခုဆိုမပြည့်ဘူးလို့ပြောတာလူလည်းကြည့်လေမွေးတဲ့အခါရှိတယ်သိတဲ့အခါရှိတယ်ဒီနှစ်ခုရှိလို့မပြည့်ဘူးလို့ပြောတာလျာကလည်းထို့တူပဲဖြစ်ပေါ်လာတဲ့အခါရှိတယ်နောက်ဆုံးဖြစ်လာတဲ့အချိန်ရှိတယ်ဒါကြောင့်မို့သူမပြည့်ဘူးလို့ပြောတာနော်ဝိပရိနာမပြောင်းလဲသွားတတ်တယ်အညတဘာဝီတမျိုးတပုံဖြစ်သွားတတ်တယ်။ရှားနီးတူပဲရတ္တဆိုတဲ့ယုတ်တရားဟာလည်းပဲပြောင်းလဲသွားတတ်တယ်။ထာဝရမဟုတ်ဘူး။မမြဲဘူးပြောင်းလဲသွားတတ်တယ်။အခြားတမျိုးတပုံနဲ့ဖြစ်သွားတတ်တယ်။ဆိုပြီးတော့မြတ်စွာဘုရားကပါဟောလိုက်။အဋ္ဌိတံတွာယံအခုဒီနှစ်ခုကြည့်လိုက်တဲ့ရှာတဲ့ရတာဒီယုံနှစ်ခုဟာတဲ့ထာဝရတွေမဟုတ်ကြဘူးဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်လှုပ်ရှားနေတဲ့ရတာဖြစ်တယ်နော်လှုပ်ရှားနေတဲ့ရပဲဖြစ်တယ်တချို့ဟာကြတော့ကိုယ်ကမမြင်နိုင်ဘူးမမြင်နိုင်တော့အသိစိတ်နဲ့ပဲသိလို့ရတယ်အခုပြောနေတဲ့အတန်နေဒီပဲပေါ်လိုက်ပြောက်လိုက်ပဲလေအဲ့ဒါတို့ပဲဒီလျာနဲ့အရာသာလည်းပဲပေါ်လိုက်ပြောက်လိုက်ပဲတခါတခါတိချစီစူးစိုက်ပြီးတော့တိချကြည့်ခါရဲဆိုရဲအရာသာသည်တနက်စခါနေတာမဟုတ်ဘူးခါလိုက်ပြောက်လိုက်ခါလိုက်ပြောက်လိုက်ပဲနော်ကြားလေးရှိတယ်ဆိုတာတတိထားကြည့်ပါလူတော့မှ တယ်လီဗီရှင်းကြည့်နေလိုက်လို့ရှိရင်တစ်ဆက်တည်းလို့ထင်တာမဟုတ်ဘူးမျက်တောင်ခတ်လိုက်ရင်ပျောက်သွားတာဒါပေမဲ့သူကပျောက်သွားမှမသိဘူးမျက်တောင်ခတ်နေတဲ့သူကပျောက်မှမသိဘူးကိုယ်ကထာဝရမြင်နေတယ်လို့ထင်တာမျက်တောင်ခတ်တဲ့အခိုင်လေးမှမမြင်ရဘူးဘယ်သူမှအဲ့ဒါလိုပဲတခုခုကိုအာယုံဆိုင်လိုက်တာနဲ့မြင်ကွင်းလေးကပျောက်သွားတယ်ဒါပေမဲ့သူဆက်ဆက်မိသွားဆက်ဆက်မိနေလို့ထာဝရလိုထင်နေတာမှန်လို့ဂျာအလက်ကလေးတွေရှိတယ်ဂျာလေးတွေရှိနေတယ်လို့ပြောတာနော်ဂျာလေးတွေရှိနေတယ်အဲ့တော့မြတ်စွာဘုရားကရှာလေးပဲပြဲတာမဟုတ်ဘူးတဲ့ရတဆိုတဲ့ချုပ်ချင်းငန့်ဆက်ခါတဲ့ဆိုတဲ့ဒီအရာသားတွေကလည်းမြဲတာမဟုတ်ဘူးအခုစလုံးဒီယုတ်တရားဟာအဋ္ဌိတံတွာယံအခုလိုဒီအဆုံးဟာတဲ့ဆလင်စေဝါလှုပ်လေလှုပ်ရှားနေတယ်ပြတ်ထင်းစာရင်းရိုင်ပြီးတော့နေတယ်အနိစ္စဖြစ်ပြီးပြတ်သွားတယ်ဝိပရိနာမိပြောင်းလဲနေတယ်အညတဘာဝီတမျိုးတစ်ဖုံဖြစ်သွားတယ်တမျိုးတစ်ဖုံဖြစ်တဲ့ဆိုတာပတ်မွင့်လေးပဲကြည်ပထမကအဖူးလေးပြီးရင်ကားလာတယ်ပြီးလမ်းနေရာကနေပြီးတော့နွမ်းသွားတယ်နွမ်းသွားပြီးတော့မဲလာပြီးတော့ချွေကျသွားတယ်ဒါကိုပြောတာအညထာပါဝိစွာမူလအနေထာမဟုတ်တော့ဘူးလို့ပြောတာနော်ဘယ်ဟာပဲဖြစ်ဖြစ်မူလအနေထာအတိုင်းမရှိဘူးအလုံးအပြောင်းလဲနေတယ်အဲ့ဒါကိုမြတ်စွာဘုရားကစီဝါနဲ့အရာသာဒီတကူကိုခုလိုရှင်းပြပြီးတော့သူတို့နှစ်ခုကိုကြောက်ပြုတ်ပြီးဖြစ်လာတဲ့စိတ်ကိုမြဲနေတဲ့ထင်မှဆိုလို့အဲ့ဒါကိုဆက်ပြောတယ်။စိဝဝိညာဏလျာပေါ်မှဖြစ်ပေါ်လာတဲ့အသည့်စိတ်ကလည်းပဲတဲ့အနိစ္စဖြစ်ပြီးပြတ်သွားတာပဲဝိပရိနာမိပြောင်းလဲသွားတတ်တယ်။အညတဘာဝိတမျိုးတပုံဒါကြတော့ရှိတာကနေမရှိတာဖြစ်သွားတာအညတဘာဝိပဲနော်တမျိုးဖြစ်သွားတယ်ဆိုတာငါကရှိနေတယ်ရှိရနေပြတ်သွားတယ်ဝိပရိနာမဆိုတာပြတ်တဲ့ဘဲကိုဥတည်သွားတာအနိစ္စဆိုမမြဲဘူးမမြဲတာကဖြစ်လာတဲ့ခိုက်တံမှသူရပ်မနေဘူးပြတ်တဲ့ဘဲကိုရောက်သွားတယ်အဲ့တော့ဝိပရိနာမအညတဘာဝိဆိုရှိနေတဲ့အနေထားကမရှိတဲ့အနေထားရောက်သွားတယ်အဲ့လိုဆိုလို့နော်အဲ့တော့စိဝဝိညာဏလို့ဆိုတဲ့ရှားဖို့မှပေါ်လာတဲ့အသိစိတ်ဟာတဲ့မြဲပြောင်းလဲအညတဘာဝိတမျိုးတစ်ပုံဖြစ်သွားတယ်ဆိုပြီးတဲ့အခါမှာမြတ်စွာဘုရားကစဉ်းစားဖို့ပြောပြတာဒီစိဝဝိညာဉ်ဆိုတဲ့စိတ်ဟာဘာကြောင့်ဖြစ်တာလို့ဆိုရင်လျာရဲ့အရာသားရဲ့ဒီနှစ်ခုပေါင်းလိုက်လို့ဖြစ်သွားတယ်ပေါင်းစုံမှုကြောင့်ဖြစ်တယ်သူကသူဖြစ်နေမှာမဟုတ်ဘူးနော်ပေါင်းစုံမှုဒီပေအဝဲဖြစ်ဖြစ်အကြောင်းนี่ပန်းဆောင်ဆိုလိုတာကလက်နှစ်ဖက်ပေါင်းဆောင်လိုက်လို့ရှင်လက်ခုတ်တန်းဆောင်ပေါ်လာလက်တစ်ဖက်တည်းဆိုလက်ခုတ်တန်းမထွက်ဘူးဟုတ်တယ်မလားလက်နှစ်ခုလက်နှစ်ခုပေါင်းဆက်လိုက်တဲ့အခါလက်ခုတ်တန်းပေါ်လာအဲ့လိုပဲနှစ်ခုနှစ်ခုပေါင်းနေတာအဲ့ဒါကိုတွားရလို့ပြောတာနော်လေရရဲ့အရာသားရဲ့အဲ့ဒီနှစ်ခုကြောင့်ရှာဖို့မှတည်တဲ့အသိစိတ်ဟာဖြစ်လာတယ်။အဲ့ဒီမှာလျာဆိုတာကလည်းဒီလျာဖို့တည်တဲ့အသိစိတ်ကိုဖြစ်စေတတ်တဲ့လျာဆိုတာလည်းမမြဲဘူး။ရတ္တယုံဆိုတာလည်းမမြဲဘူး။အဲ့ဒီမမြဲတဲ့အကြောင်းနှစ်ခုကိုအစွဲပြုပြီးတော့မှဖြစ်လာတဲ့စကုဝိညာဉ်စိတ်ကဘယ်လိုလုပ်မြင်မှာလဲ။ဒီစိတ်ကိုမြဲနေတဲ့ထင်မှဆိုလို့ဗျာဟောတာနော်ဆိုလိုတဲ့အိဗက်ကတည်တတ်တဲ့အမိဖေးကမွေးတဲ့သသမီးဒီဘယ်မှမသိပဲရှိမလဲနော်ကိုယ်မွေးဖွားပြီးတဲ့မိပြပါသည်တည်တယ်တည်တော့ကိုယ်မွေးဖွားပြီးတဲ့မိဘတောင်တည်သေးတာကိုယ်ဘယ်လိုလုပ်မသိပဲနေမလဲဒီလိုပြောတာနော်အနိစ္စသံဗုဒ္ဓံကုတောနိစ္စံဘဝေတတိအ အကြောင်းတရားကမှမမြင်လားအကျိုးတရားကဘယ်လိုလုံးမြင်မလဲအကျိုးတရားဆိုဘယ်လိုလုံးမြင်မလဲလို့စဉ်းစားခိုင်းတာဒါယုတ်တိကိုဆင်ញင်ခိုင်းတာနော်အဲ့လိုဆင်ញင်ရမှာဆင်ញင်ဖို့ဆင်ញင်ဒီမှာပေးထားတာနော်မမြင်တဲ့အကြောင်းတရားကိုအမိပြုပြီးမှဖြစ်တဲ့စိဝဝိညာဉ်စိတ်ဆိုတဲ့ရှားကထွက်လာတဲ့အသည့်စိတ်တွေကဘယ်လိုလုံးမြင်မလဲမြဲဘူးစိတ်ကိုမြဲတယ်လို့ထင်နေမှာဆိုလို့နော်ညာတော့အဖြစ်လူတွေကစိတ်ကိုမြဲတယ်လို့ထင်တာမြဲရှိနေတယ်လို့ထင်တာနော်ဘယ်စိတ်မှမြဲမရှိဘူးခန္ဓာကိုယ်တွေမှာအကြောင်းနဲ့တိုက်ဆိုင်မှာပေါ်နေတယ်အားဒီပဲစိတ်တိုက်ပေါ်နေလို့သာပဝင်စိတ်ပေါ်တာရှိတယ်အိပ်ပျော်သွားရင်ဒီစိတ်တွေတခုမှမပေါ်တော့ဘူးလေပဝင်စိတ်ဆိုတာရှိတယ်ပဝင်စိတ်ကအတိတ်ကံကြောင့်ဖြစ်နေတဲ့အကျိုးစိတ်ပဲလက်ရှိမှာမြဲနေတာဆိုတာကုမှမရှိဘူးအဲ့ဒါကိုအတိညာနဲ့စေစေဆတ်ဆတ်ဆင်ញင်သုံးသပ်ပြီးတော့ကိုကိုယ်တိုင်သဘောပေါက်နာလေသည့်ထီအောင်ရှုမှတ်ဖို့လိုတယ်တခါတည်းကြည်ုံနဲ့လည်းမသိဘူးအခုမြတ်စွာဘုရားဟောတဲ့စကားလုံးကိုသင်လိုက်တယ်နော်အကြောင်းကမှမမြဲတာမမြဲတာကိုအကြောင်းပြုပြီးဖြစ်တယ်ဘယ်လိုလုံးမြင်မှလဲဒါစဉ်းစားခိုင်းတာနော်စနခိုင်းဟုတ်ပြီအခုမမြဲဘူးဆိုတာသုံးခုရှိသွားပြီလက်ရကလည်းမမြဲဘူးလက်ရပေါ်ရောက်လာတဲ့ရတကလည်းမမြဲဘူးသူတို့နှစ်ခုပေါင်းစုံခြင်းကြောင့်ဖြစ်ပေါ်လာတဲ့ရှားပေါ်မှာပေါ်လာတဲ့အသည့်စိတ်ကလည်းမမြဲဘူးသုံးခုဖြစ်သွားတယ်နော်တော့ဆက်ဟောတယ်မြတ်စွာဘုရားအဲ့ဒီသုံးခုပေါင်းစုံတာကဘာဖြစ်လာလဲဆိုဖတ်တာဆိုရဲသဘာဝတရားတခုဖတ်တာဆိုတာအာယုန်နဲ့စိတ်နဲ့ကန်တက်ပြသွားတာဆက်တွေ့သွားတာဖတ်တာဆိုတာထိတွေ့မှုလို့ဆိုလို့ထိတွေ့မှုအဲ့ဒီထိတွေ့မှုဆိုတာစိဝဝိညာဉ်လို့ဆိုရဲလက်ရပေါ်မှာရှိတဲ့စိတ်ဖြစ်လိုက်တာနဲ့အဲ့တည်းပဲဖတ်တာပါလာပြီသားနှုတ်ဘုရင်ဥပမာတစ်ခုပြောပြမယ်။နော်။စိတ်ဆိုတာရှိခုအပေါင်းပို့ပြီးတော့ထင်ရှားရလေးပြောပြမယ်။စိတ်ဆိုတာရှိခုအပေါင်းနော်တစ်ခုတည်းမရဘူး။အလုံးအပေါင်းဆက်ထားတာလေးကြီးပဲတစ်ခုတည်းဆိုတစ်ခုမှလောကကြီးမှာယက်တည်တာတစ်ခု။ကားဆိုတာလည်းအပေါင်းပဲ။အိမ်ဆိုတာလည်းအပေါင်းပဲ။နော်တစ်ခုတည်းမဟုတ်ဘူး။အလုံးပေါင်းတာမှအိမ်ဖြစ်တာ။ကားဆိုတာလည်းအလုံးပေါင်းတာမှကားဖြစ်တာ။စေယုဆိုလည်းအလုံးပေါင်းထားတာ။နော်။ပေါင်းထားတာတွေကပေါင်းလိုက်မှသူကဆိုင်းတတိတစ်ခုထွက်လာတာ။ကလျာစင်မိဂျိုးတောင်မှအဖိုးမှဂျိုးနှစ်ခုပေါင်းမှမိထွက်တာလေ။တဂျိုးတဲ့ဆိုမိမထွက်ဘူးလေ။ပေါင်းမှဖြစ်တာ။နော်။အလုံးကပေါင်းလိုက်မှရဆတ်ဆတ်ထွက်တာ။အဲ့တိုင်းပဲ။ဒီသုံးခုပေါင်းလိုက်တယ်။ဂျိုးသုံးကြောင်ဆိုပေါ့။ပေါင်းလိုက်တဲ့အခါကျတော့အာယုန်နဲ့စိတ်နဲ့ထိတွေ့မှုဆိုပတ်သက်ပေါ်လာကျိုးတုံညောင်ပေါင်းလိုက်တော့ထိတွေ့မှုဆိုတကူပေါ်လာအဲ့ဒီဖတာကသူ့ရဲ့ထိတွေ့မှုစွာအားကြောင့်စိတ်ခံစားမှုဆိုတဲ့ဝေဒနာဖြစ်လာတယ်အဲ့ဒါကိုပြောတာပဋိစ္စသမုပ္ပါဒ်ကြတော့သတ္တယရဏပစ္စယဖတ်တော်ဖတ်တာပစ္စယဝေဒနာဒါကသဘာဝပဲဖျားမှလည်းဒီတိုင်းပဲယန္နာတွေမှလည်းဒီတိုင်းပဲပုထုဇဉ်တွေလည်းဒီတိုင်းပဲအဲ့ဒီတရားအပြစ်မဟုတ်ဘူးအဖြစ်နော်ဖြစ်တာဒီတိုင်းပဲဖြစ်မှာအပြစ်မရှိသေးဘူးအဲ့ဒီချိန်တရားအဲ့ဒါလေးကိုဆက်ဟောတဲ့မြတ်စွာဘုရားအဲ့ဒီလက်ရရဲ့အရာသာရဲ့ဒီနှစ်ခုပေါင်းလိုက်တဲ့အခါကျတော့လက်ရပေါ်မှာဖြစ်တဲ့စိတ်ပေါ်လာတယ်သုံးခုအဲ့ဒီသုံးခုပေါင်းစုံခြင်းကြောင့်ပေါ်လာတော့သူဖတ်တာဆက်သွယ်မှုပါလာတယ်အဲ့တော့စိတ်ကိုခုနလိုသုံးခုစရာလေးကိုထင်ရှားအောင်ပြောမလို့နော်ပဇွန်လုံးလေးကိုကြည့်လိုက်ပဇွန်လုံးတို့ခုခေတ်ကတော့ကနန်းကိုပုံမြင်မှုကြလိမ့်ပဇွန်လုံးပဇွန်လုံးနဲ့ကနန်းကောနော်ကနန်းကောမှာလက်ပါလေးရှိတယ်ခြေတော်လေးရှိတယ်နော်အဲ့ဒီကောင်ကကြည့်လိုက်သူ့ရဲ့လက်တန်းနေခြေတန်းနေကိုချိုးပြလိုက်လို့ရှင့်အဲ့ဒီကောင်သွားလို့ရလားသွားလို့မရဘူးเนาะ ဒီလက်တန်နေတဲ့သူကသွားတာလက်တန်နေအကုန်လုံးချိုးပလိုက်လို့ရှိရင်သူ့ body ကြာလုံကြီးလေရွှေ့လို့မရတော့အဲ့ဒါပါတဲ့ဥပမာတူတော့စင်စိတ်လို့ဆိုတဲ့အရာဒီအဲ့ဒီ body ကြီးကိုခေါ်တာပဲနော်စိတ်တစ်ခုတည်းမှဘာမှလုံလို့မရအောင်စိတ်တဲ့သိဆိုတဲ့လက်တန်နေနဲ့ပေါ့မှာဒါကြောင့်မလို့စိတ်ဖြစ်ရင်စိတ်တဲ့သိတွေအပါတယ်စေတဲ့သိတဲ့အလှူရှာမှုပေးတာဆိုပါတော့စိတ်ဇီဝဝိညာဉ်စိတ်ကလေးတစ်ခုရှားပေါ်မှာဖြစ်တဲ့စိတ်ကလေးအဲ့ဒီစိတ်လေးဒီသူ့နဲ့အတူတကွအလုံးလုံးတဲ့စေတဲ့သိခုနှစ်ခုတစ်ခါလည်းပါတယ်လက်တန်ခုနှစ်ခုပါတယ်သူ့ဟာဆိုရင်ရှစ်ခုရှစ်မျိုးပေါင်းဆက်ထားတာနော်ကားဆိုလေအလိုမှဖိနေမပါဘူးဆိုရင်ကားဘယ်လိုသွားလို့မရဘူးနော်ပိန်ပါရမယ်ညင်ပါရမယ်ဘက်ထရီစက်ကရီယာတွေကုန်ပါတယ်အဲ့ဒါတော့ပဲစိတ်ကလည်းသူတခုတည်းမရဘူးစေတသိက်ခုနှစ်ခုနဲ့ပေါင်းတယ်အဲဒါဆိုအဲ့ဒီခုနှစ်ခုကပစုံလုံးကြီးကနန်းကောင်းကြီးလက်တန်းနေနဲ့လာသရန်တူတယ်တခုကပါလုတ်ပေးတာတော့ဆိုဒီစိတ်ဒီသူကသူကအာယုံကိုတည်တတ်တဲ့သဘောသာရှိတယ်အာယုံနဲ့ဆက်သွယ်တာသူမဟုတ်ဘူးဆက်သွယ်တာတခုနော်ဖတာကအာယုန်နဲ့ဆက်သွယ်ပေးတယ်အာယုန်ရဲ့တဘာဝကိုသိတာကဝိရဏအသိတယ်အာယုန်ရဲ့တဘာဝကိုမတန်တင်တာကတင်ညာမတန်တင်တာအလုံးစိတ်ဆော်ပေးတာကအလုံးပြိုင်လူလုံးဖို့စိတ်ဆော်တာကစေရဏနော်အာယုန်တစ်ခုတည်းပေါ်မှာဒီစိတ်ဟာစုပြီးတော့ဖြောင်းလို့တာတော့ဧကကတာနောက်တစ်ခါဒီစိတ်ဟာပြတ်မသွားအောင်နောက်ထပ်ပြီးတော့ဖြစ်နေတာကစိတ်ရဲ့အသက်လို့ခေါ်တဲ့စီဝိတ္တတွေနော်ထိန်ကွက်တာလေးတခုပါပြီးတော့မှအာယုံဘက်ကိုဥလှဲပေးတယ်မနတိကာရစာလို့ပြောရင်တော့ဖတ်တာဝေဒနာသိညာစေရနာဧကကတာစီဝိတ္တဏရိယမနတိကာရခုနကခုအဲ့ဒီခုနကခုလက်တန်နဲ့မှစိတ်ဆိုတဲ့ကနန်းကောင်ကြီးကလှူရှာလို့ရသူ့ရဲ့ခြေတွေလက်တွေပဲအဲ့ဒါစေတသိက်တွေကလှုပ်ပေးတာအဲ့တော့တစ်ခုနဲ့တစ်ခု function ဆိုတဲ့လှုပ်ဆောင်မှုတွေတူလာလဲဆိုဘတူနော်ဖတ်တာကအာယုန်နဲ့ဆက်သွဲပေးတာတူလို့အာယုန်ရဲ့သဘာဝကိုသိတာဝေဒနာတူလို့အကောင်ဆုံးခံစားတာဝေဒနာမတားရကမတားရဆိုတော့နောက်တစ်ခါတွေ့ရင်သိတယ်။နောက်တစ်ခါတစ်ခါမြင်ပြီးသွားရင်နောက်တစ်ခါသိတယ်။တွေ့ရင်သိရင်နဲ့တစ်ခါမှတ်တယ်နောက်တစ်ခါသိနဲ့ဆိုရင်တွေ့ရင်သိလို့ပြောတယ်သူ။အဲ့ဒါသိညာ။အဲ့ဒါတို့ဖြစ်နေအောင်တဘာဝတရားတွေလှူရှားနေအောင်စူးစီးပေးတာကစေရနာ။နှုတ်ဆိုလေတကွယ်တပြဖြစ်နေပါလေ။စူးစီးပေးတယ်ဆော့အော်ပေးတယ်။ organize လုပ်တယ်သူကစေရနာ။နော်အာယုန်တခုတည်းကိုကြာတော့လို့တာဧကကတာပြန်ပြီးတော့ protect လုပ်ပေးတာကစီဝိတ္တတရားစိတ်အာယုန်ဘက်ကိုဒီအုပ်စုကြီးကဥလှဲနေအောင်မနတိကာရမျက်နှာလှဲပေးနေတာအဲ့ဒီခုနှစ်ခုကစိတ်နဲ့အာယုန်နဲ့စုံစည်းဖို့လက်တွေလှုပ်လှုပ်နေတဲ့ဘဝတရားဒီနှာရည်လေးတခုပဲကြည့်လိုက်နာယီလေးတစ်ခုရဲ့မျက်နှာပြင်မှာကနန်းနေရှိတယ်။နော်ကနန်းရှိတယ်။လက်တန်းနှစ်ချောင်းရှိတယ်အတူနဲ့ရှိ။အတွင်နဲ့ကပင်နီယံရှိတယ်ပက်ထရီရှိတယ်။စဉ်းစားကြည့်။နာယီကိုပြောနိုင်တာမျက်နှာပြင်မှာကနန်းမရှိလဲပြောလို့မရတော့။လက်တန်းတစ်ချောင်းနဲ့ဆိုလည်းပြောမရဘူး။တစ်ချောင်းပဲနေဒါပဲတနာယီဆိုပဲလို့ပြောအလုံးများလက်တက်မပါရင်လည်းပြောမရဘူးတချောင်းကျွတ်နေရင်လည်းပြောမရဘူးနော်ကနမရှိမျက်နှာပြင်ဆိုလေမှန်ပြောချင်တော့ပြောမှာမဟုတ်ပြောလို့မရဘူးအဲ့နိုင်တရားပြောလို့မရအလုံးပေါင်းလိုက်မှနာကြီးကအခြေကိုပြောတာတခုတည်းနဲ့ပြောလို့မရဘူးဒါစဉ်းစားကြည့်လို့ရတယ်နော်ပေါင်းဆက်လိုက်တာသူကအဲ့တိုင်းပဲတဘာဝတရားတွေကပေါင်းဆက်ပြီးတော့လှုပ်တာအကြောင်းနဲ့အကျိုးပဲရှိတယ်ဒါကြောင့်မို့ပြုလို့သူသိတာမရှိဘူး နော်ပြုလို့သူတည်တမ်းရှိထမင်းချက်တာပဲကြည်ထမင်းအမိတစ်ခုနဲ့တည်းချက်လို့မရဘူးရှိမရှိပဲလည်းချက်လို့မရဘူးအိုးမရှိပဲနဲ့လည်းချက်လို့မရဘူးနော်ဆံမရှိပဲလည်းချက်လို့မရဘူးချက်တဲ့လူမရှိပဲလည်းချက်လို့မရဘူးငါးခုရှိမှဆံရှိရမယ်ထမင်းချက်တဲ့အိုးရှိရမယ်ရေရှိရမယ်မိရှိရမယ်ချက်တဲ့လူရှိရမယ်အဲ့ဒီအကြောင်းငါကူပေါင်းစုံပြီးတော့လုံးမထမင်းဆိုဖြစ်တာနော်အရာခတ်တဲ့ကိုအဲ့လိုစဉ်းစားလိုက်စဉ်းစားလိုက်ရင်ပြုလို့သူဘသူလဲလို့မေးလို့ရှင်ထမင်းချက်တဲ့သူကငါပဲလို့ပြောကောင်းပြောလိုက်မယ်နော်သူချက်တာဆိုရင်မိလည်းမပေးနဲ့ရေးလည်းမပေးနဲ့အိုးလည်းမပေးနဲ့သူချက်စမ်းမှလားဘယ်လိုလုပ်ချက်လဲနော်သူလို့သူလုံးသွားကြတာမိကမိလို့ရေးကရေးလို့အိုးကအိုးလို့တခုစီပဲလောက်သွားအဲ့ဒါလို့ပဲဒီသဘာဝတရားတွေဟာတခုစီတခုစီလောက်သွားကြတာအဲ့ဒါပဲငါဆိုတာမပါဘူးဖန်ဆင်းသူဆိုတာလည်းမပါဘူးကွန်ထရိုးလုပ်သူဆိုတာလည်းမပါဘူးအကြောင်းတရားတွေဟာစိတ်ဓာတ်ဉာဏ်မှသဘောနဲ့ခုလိုဖြစ်နေအဲ့ဒါလို့ကြည်တာဝိပဿနာပဲသိချနာလေသွားပြီဆိုရင်ဒါဝိပဿနာဉာဏ်ဖြစ်လာနော်ဒါသဘာဝတရားတွေရဲ့လှုပ်ဆောင်မှုကိုသိတာကိုညာတပရိညာလို့ခေါ်တယ်အဲ့ဒီညာတပရိညာနဲ့တိပြီးတော့မှမမြဲဘူးမြဲတယ်လို့ဆုံးဖြတ်နိုင်တာကြတော့ဓိရဏပရိညာလို့ခေါ်တယ်အဲ့ဒါအစင့်တက်သွားတာပါဏပရိညာကြတော့မြဲတယ်ဆိုတဲ့အထင်ကိုဖယ်ရှားပလိုက်တယ်ချမ်းသာတယ်ဆိုတဲ့အထင်ကိုဖယ်ရှားပလိုက်တယ်နော်အထင်ပြောက်သွားတာကြမှာပါဏပရိညာအဲ့တော့ဝိပဿနာမှာညာအစင့်၃စင့်ရှိတယ်ပထမတိစရာကိုတိတာညာတပရိညာဆုံးဖြတ်နိုင်တာမမြဲဘူးလို့ဆုံးဖြတ်တာဆင်းရဲလို့ဆုံးဖြတ်တာဒုက္ခအနတ္တလို့ဆုံးဖြတ်တာတိရဏပရိညာအရင်ကမှားနေတဲ့ထင်တွေကိုဖယ်တာပါတာပရိညာအဲ့လိုရှိတယ်เนาะအဲ့လိုသွားတာအဲ့တော့ဒီရှားနဲ့ပသက်ပြီးမြတ်စွာဘုရားကအဲ့သုံးမျိုးပေါင်းလာမှဖြစ်တဲ့ဖတ်တာအဲ့ဒီဖတ်တာလည်းမမြဲဘူးဘာဖြစ်လို့မမြဲတာလဲအကြောင်းတရားတွေကမှမမြဲတာလေခုနပြန်ကောက်တာလျာလည်းမမြဲဘူးရာသာလည်းမမြဲဘူးလျာပေါ်မိပြတဲ့ဝိညာဉ်စိတ်ကလည်းမမြဲဘူးဆိုတော့အဲ့ဒီမမြဲမှု၃ခုကိုပေါင်းစုံမှဖြစ်လာတဲ့ဖတ်တာဘယ်လိုလုပ်မြဲမလဲဒါယုတ်တိကိုစဉ်းစားခိုင်းတယ်နောက်တစ်ခါဖတ်တာကဒီပါရိစေဖြစ်တော့ဖုတ်တော်ဝိတိတိထိတွေ့တာနဲ့စိတ်ကခံစားမှုခန္ဓာမှုဆိုတာဒုက္ခဒုက္ခဖြစ်လာတာအာယုန်တစ်ခုဟာစိတ်နဲ့တွေ့တဲ့အခါမှာကြိုက်ရင်လက်ခံမကြိုက်ရင်လက်မခံလက်ခံမှုလွယ်တဲ့ဒုက္ခလက်ခံမှုခက်တဲ့ဒုက္ခဒါကြောင့်မို့ဒုက္ခဆိုတာသူ့ဆိုတာလွယ်လွယ်ကူကူခါဆိုတာလက်ခံလိုက်တာ easy to accept နော်လွယ်လွယ်လေးနဲ့လက်ခံဒုက္ခအခုလို့တွေ့ရသည်ပူအိုက်နေတဲ့အချိန်လေးမှာရက်လေးလေးခါလိုက်ရင်လူတန်းကြိုက်အဲ့အေးလေးဆိုလူတန်းလက်ခံတဲ့အချိန်ဆောင်းရသည်ပဲဆိုလက်မခံနိုင်နော်တွေ့ရသည်ကြတော့အေးရလက်ခံအပူလက်မခံနိုင်အဲ့ဒီစိတ်ထဲမှာလက်ခံနိုင်တာကဒုက္ခ difficult to accept လက်ခံမှုခက်တာကဒုက္ခဆင်းရဲချမ်းသာတယ်ပြောရင်ဟိုတွေ့တီတွေ့ပါဆိုလို့ပတ်စံရှင်ချမ်းသာတယ်ပတ်စံမရှင်ဆင်းရဲတယ်လို့တင်မဆိုလို့ဒီမှာပြောရတဲ့ဒုက္ခဒုက္ခက easy to accept ဒုက္ခ typical to accept ဒုက္ခเนาะဒုက္ခဆိုတာအလွယ်တကူလက်ခံတဲ့အခြေအနေဒုက္ခဆိုတာလက်ခံအလွယ်တကူလက်ခံမှုခက်ခဲတဲ့အခြေအနေအဲ့ဒါကိုပြောတာအဲ့ဒါဖုတ်တော်ဝိတိတိအာယုနဲ့စိတ်တွေ့လာတဲ့အခါမှာအဲ့ဒီသဘောတွေရောက်လာတယ်အဲ့ဒီဟာထီအောင်ကသဘာဝပဲနော်ဒီနေရာမှာမြတ်စွာဘုရားဒီ၅ခုပဲအဓိကထားပြီးတော့ဟောလိုက်တာဖတ်တာတယ်မဲ့၄ခုပဲအဓိကထားဟောတာသို့တော့နောက်ဆက်တွဲလေးကဖုံတော်ဝိရတိထိတွေ့တဲ့အခါမှာဝိရဏဖြစ်တယ်ဖတ်တာပစ္စယဝိရဏထိတွေ့ပြီးတော့စိတ်ဆော်မှုတွေကြိုးပမ်းမှုတွေဖြစ်တယ်ထိတွေ့ပြီးတော့မှတ်တာမှုတွေဖြစ်တယ်ဆိုတာအဲ့ဒါကိုဆက်ဟောတယ်တော့ပဲဟောတယ်နော်တော့ပဲဟောတယ်အဲ့တော့ရှုမှတ်တဲ့တရားကို၄မျိုးပဲပြေးလိုက်တယ်လို့ပြောရမယ်တိုက်ရိုက်เนาะအနေစားရှုပါ၄မျိုးလဲဆိုရင် စီဝါဆိုတဲ့လျာရဲ့ရတယုံရတဆိုတဲ့ယတာရဲ့လျာဘောဖြစ်တဲ့စီဝါဝိညာဉ်စိတ်ရဲ့ဖတ်တာရဲ့အဲ့ဒီလေးမျိုးပဲရှုခိုင်းတာဆတ်ဆက်ကတော့ကြတော့6မျိုးဖတ်တာပစ္စယဝေဒနာကိုလည်းရှုခိုင်းတယ်ပြီးရင်ဝေဒနာပစ္စယတဏ္ဏတဏ္ဏကိုလည်းရှုခိုင်းတယ်အဲ့ဒါကြတော့6မျိုးဆက်ဆက်ကတူတူပဲမြတ်စွာဘုရားဟောတာဒီသဘောလေးကြီးပဲကောဝိပဿနာကတကယ်ရှင်းရှင်းနေကိုခန္ဓာကိုယ်မှာရှိတာလေးတွေကိုရှင်းရှင်းနေမြင်အောင်ကြည့်တတ်ဖို့လိုတယ်ကြည့်ပါများတော့ဘာဖြစ်လာတော့ကိုယ်ကိုယ်စိတ်ယုတ်ကြည့်လို့ထင်တာငါလို့မထင်တော့အကြောင်းနဲ့အကျိုးနဲ့ဆက်ပြီးတော့ဖြစ်နေတာလို့ဆိုတာသဘောပေါက်လာရင်အဲ့လိုသဘောပေါက်လာရင်တကယ်ဝိပဿနာဉာဏ်ဖြစ်လာတယ်နော်ဝိပဿနာဆိုတာအယုံတခုတည်းပေါ်မှာယတိထားတဲ့သမာဓိကိုပြောတာမဟုတ်ဘူးဝိပဿနာဆိုတာစဉ်ရင်တုံးတရားနော်အတိညာကိုပြောတာအတိညာနဲ့စဉ်းစားတတ်ရမယ် analyze လုပ်ရမယ်ဝိပဿနာမှာနော်လူတိုင်းတောက်နေတဲ့ရေရေတို့ရဲ့တည်တယ်သိချတတ်ခွဲကြည့်ရင်ရေဆိုတာရှိလားအဲ့ချီတူလို့ပဲပြောမှာပဲနော်တဘာဝတရားတဘာဝတရားနှစ်ခုပဲသုံးခုပဲပြောတာအဲ့လိုဆိုလို့နှစ်ခုပေါ့လေနှစ်ခုပေါင်းဆက်ထားတဲ့သုံးမျိုးပေါ့အတမ်းနဲ့ပြောတယ်အဲ့ဒီအဲ့လိုပဲဒီသဘာဝတရားတွေအပေါင်းဆက်ထားတာဖြစ်တယ်လို့တာကထမင်းစားတဲ့အခါတိုင်းကော်ဖီတောက်တဲ့အခါတိုင်းစဉ်းစားပြီးတော့ဝိပဿနာတရားထုတ်လို့ရစီဝဝိနော်အဲ့ဒါကိုတိတိချာချာတိအောင်တိတိချာချာစဉ်းစားပြီးတော့အဋ္ဌညာနဲ့စဉ်းရင်သုံးသပ်နေပဲဆိုရင်ကိုခန္ဓာကိုပို့နားလဲလာတယ်နားလဲလာပြီးတော့မပြည့်ဘူးဆိုတာတွေတိလာတယ်အဲ့ဒီအနေဝိပဿနာညာဆိုတာတစ်ဖြည်းဖြည်းပြောင်းလဲပြီးတိုးတက်လာမှာချက်ချင်းကြီးမရောက်ဘူးချက်ချင်းကြီးမသိဘူးနော်ဒီလိုအသိရှင်အောင်ဘလောက်လို့ရမလဲကိုပေါ်မှာပဲပူတည်တယ်နော်ညာကောင်းတဲ့ပုဂ္ဂိုလ်ကချက်ချင်းကြီးတည်းရတာဝိတာခါရောဒီသဘောချက်ချင်းသဘောပေါက်သွားနိုင်တော့အဲ့ဒါခန္ဓာကိုယ်ကြီးအားစေယုကြည့်လို့ပဲဆိုသဘောပေါက်သွားတယ်။တန်တရားဆံရှိတော့နော်အဲ့ဒါလို့ရှိအောင်အဲ့တော့တွားရဝိပဿနာရှုပွားနေအပိုင်းငါဟာဒီပါပဲဆုံးသက်ဒါကြောင့်မို့လို့တရားချက်ကသူတော်စေပရိသတ်ပေါင်းတို့သမင်းစာရင်ဖြစ်စီကော်ဖီတောက်ရင်ဖြစ်စီရေတောက်တဲ့အခါပဲဖြစ်စီဘယ်ချိန်ပဲဖြစ်ဖြစ်လျာနဲ့ထီတဲ့အခါတိုင်းမှာဒီဝိပဿနာတရားနဲ့ဆင်ခြင်တုံးပြီးတော့စမယ်ဆိုရင်အကြောင်းတရားတွေအကျိုးတရားတွေပူပေါင်းပြီးတော့ဆောင်ရနေတယ်ဆိုတဲ့အတိလေးရရင်အဲ့ဒီအတိဟာယထာဘူတတတ္တပဲမင်္ဂန်နဲ့အတိဖြစ်တယ်အဲ့ဒီမင်္ဂန်နဲ့အတိရအောင်ကျင့်ကြံကြိုကိုပွားများအထုတ်နိုင်ကြပါစေကုန်သတည်ရှိတဲ့ခြားအရှင်ဖေယအရှင်ဖေယဖေယတို့တို့သည်ဖေယတို့တို့သည်ဓမ္မတိညာဓမ္မတိညာရရှိမှတာလင်ရရှိမှတာလင်နိဗ္ဗာန်ချမ်းသာကိုနိဗ္ဗာန်ချမ်းသာမြတ်မောပြုနိုင်ပါသောကြောင့်ဓမ္မအတိညာဓမ္မအတိညာရရှိစေရန်ရရှိစေရန်ရှိတန်ကြလည်းရည်ဓမ္မသဘင်ဓမ္မသဘင်ရှင်ကျင်ပါရှင်ကျင်ပါပြုလို့ကြ၍ပြုလို့ကြ၍အမတဒါနာအမတဒါနာဓမ္မဒါနာဓမ္မဒါနာတရားလူကိုပေးလူကြပါကုန်၏တရားတော်မြတ်ကိုယုတိလေးမြတ်စွာမမတတာအာယုန်ထားလေအာကြကြပါကုန်၏တရားတော်မြတ်ကိုတတ္တဘဝုထုအစဉ်စီလိုဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပြုလုပ်ကြရသောအထုပြုလုပ်ကြရသောဤကောင်းမှုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှု၏ဘုရားကကိုအမိအဖာအဖို့အဖာဆွေမျိုး ญาติတို့อะกุตุอะญาติโตอะญาติวิงหะบากุอิวิงหะบากุอิตัตนะโรสาวนะตัตนะโรสาวนะโลกะสาวนะတို့อะกุตุอะญาติวิงหะบากุอิวิงหะบากุอิ31บง尽力工作，隆重雅座，达多阿罗帝，古多阿弥呀，古地雅加工地皮皮，古森那皮啊，强大加地，皮加巴地工地里，